တရုတ်နိုင်ငံရဲ့ရန်လိုတဲ့အမှုအကျင့်တွေဟာမူစင်းမြင့်အခြေခံထားတဲ့နိုင်ငံတကာအစီအစဉ်ကိုချင်းချောက်နေတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟာရစ်ကဂျပန်ကမိန့်ခွန်းတစ်ခုမှာပြောဆိုပြီးတရုတ်နိုင်ငံကြီးမူဝါဒကိုပြစ်တင်ဝေဖန်လိုက်ပါတယ်။ကမ္ဘာတစ်လွှားကအကြီးဆုံးအမေရိကန်ရစ်တပ်စခန်းတစ်ခုဖြစ်တဲ့ယိုကိုစုကအခြေစစ်အခြေဆိုင်စခန်းမှာရန်နာထားတဲ့ USS Howard ရစ်တပ်ဖြတ်သိမ်းမှုပေါ်မှာအမေရိကန်စစ်ဖက်ဝန်ထမ်းတွေကိုဒုသမ္မတဟာရစ်ကမိန့်ခွန်းပြောကြားခဲ့တာပါ။
China is undermining key elements of the international rules-based order. China has challenged the freedom of the seas.
ပြည်နိုင်ငံဟာပင်လယ်ရေကြောင်းလွတ်လပ်စွာသွားလာမှုကိုချင်းချောက်ပြီးအိမ်နီးချင်းတွေကိုချင်းချောက်အကြက်ကင်ဖို့သူ့စီရင်တဲ့စီးပွားရေးအင်အားကိုအသုံးပြုနေပါတယ်။အဲ့ဒီဥပမာကိုအရှေ့တရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်တွေမှာမကြသေးခင်ကတွေ့ခဲ့ရသလိုထိုင်ဝမ်ရေလက်ကြားမှာလည်းရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေပါတယ်လို့ဒုသမရဟာရစ်ကပြောသွားတာပါ။ဒုသမရဟာရစ်ဟာဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနာကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကိုပြန်ပုံဖော်ဖို့ကြိုးပမ်းနေနေတဲ့တရုတ်ဘက်ကထိုင်ဝမ်ကျွန်းပတ်လည်မှာစီးရဲလှုပ်ရှားမှုတွေဒီပိုင်ဒီသတင်းပတ်အတွင်းမှာပြုလုပ်နေပါတယ်ဒုသမရာရဲ့အခုဂျပန်ခီးစင်မှာတော့ဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျဝန်ကြီးချုပ်တွေနဲ့ထိုင်ဝမ်အရေးကိစ္စပြောဆိုဆွေးနွေးတာတွေရှိတယ်လို့အမည်မဖော်လိုတဲ့အမေရိကန်အကြီးတန်းအစိုးရအရာရှိတဦးကပြောပါတယ်ဒုသမရာဟာရစ်ဟာမနေ့ပြန်ကြာတာပရင်းနေမှာတော့တောင်ကိုရီးယားနိုင်ငံကိုတွားရောက်ပြီးတောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားမှာရှိနေတဲ့စစ်မဲ့ဇုံကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ